ကာဇာကမ်းမြောင်ဒေသမှာအစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြဂျီဟတ်တို့ကြားဖြစ်နေတဲ့တိုက်ပွဲအီဂျစ်ကဂျားဝင်ဆင်းဆက်ပေးမှုကြောင့်အပြစ်ခတ်ရက်ဆဲဖို့သဘောတူညီမှုရရှိလိုက်ပြီးဖြစ်ပါတယ်။ဒီပြစ်ခတ်ရက်ဆဲရေးဟာဒေသစံတော်ချိန်ည17နာရီမိနစ်30မှာစတင်မယ်လို့အမည်မဖော်လိုတဲ့အီဂျစ်ထောက်လှမ်းရေးအရာရှိတဦးက AP သတင်းဌာနကိုပြောပါတယ်။အဲ့ဒီအချိန်ကတော့အခုကျွန်တော်တို့သတင်းကြေညာနေတဲ့အချိန်မှာပဲဖြစ်ပါတယ်။ဒီအပြစ်ခတ်ရက်ဆဲရေးဟာဂါဇာကမ်းမြောင်ဒေသမှာဖြစ်ပွားနေတဲ့17ရက်ကြာဆိုးရွားတဲ့တိုက်ခိုက်မှုကိုဆုံးခန်းတိုင်စီမှာဖြစ်ပါတယ်။ဒီတိုက်ပွဲအတွင်းအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်6ဦးအပါဝင်32ဦးသေဆုံးခဲ့ရတယ်လို့ဂါဇာဒေသကျန်းမာရေးဝန်ကြီးဌာနကပြောပေမဲ့အဲ့ဒီတဲက9ယောက်ရဲ့သေဆုံးမှုအတွက်အစ္စရေးဘက်ကငြင်းဆန်ခဲ့ပါတယ်။သုံးသပ်သူတချို့ကတော့ဒီတိုက်ပွဲမှာ Islamic Hamas တို့ပါဝင်လာရင်အရှိန်ပိုမြင့်လာနိုင်တယ်ဆိုပေမဲ့အခုအပြစ်ခတ်ရက်ဆဲရေးကိုဟာမတ်တို့ကိုယ်တိုင်ထောက်ခံတယ်လို့ယူဆရကြောင်းသုံးသပ်သူတချို့ကဆိုပါတယ်။တစ်ချိန်တည်းမှာပဲတရုတ်ပြင်သစ်အိုင်ယာလန်နော်ဝေနဲ့ UAE နိုင်ငံတို့ကဒီကိစ္စကိုဆွေးနွေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးတရက်ခေါ်ယူဖို့ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာ။